မကွေတိုင်းဒေသကြီးဝန်းကြီးချုပ်ဦးပုံးမော်ရွှေဦးဆောင်တဲ့အစိုးရလက်ထက်မှာမကွေတိုင်းအတွင်းကရင်းနှံလက်ရက်တွင်လုပ်ငန်းရှင်တွေထံကနေကောက်ယူထားတဲ့ကြက်ငွေတန်း 9,000 ကျော်ပျောက်ဆုံးခဲ့တဲ့အပေါ်မှာအထူးစုံစမ်းစစ်ဆေးရေးကနေခုံရုံးဖွဲ့စစ်ဆေးနေပါတယ်။ဒီအခြေအနေပတ်သက်လို့မခင်ဖြူတွေကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်။
အရင်မကွေးတိုင်းဝန်ကြီးချုပ်ဦးဖုံးမော်ရွှေအစိုးရလက်ထက်ကရင်းနှံလက်ရက်တွင်လုပ်ငန်းရှင်တွေထံကနေကောက်ယူထားတဲ့ပါမစ်ခွန်တွေကိုအစိုးရတက်လက်ထက်မှာလွှဲပြောင်းခဲ့ခြင်းမရှိတဲ့အပေါ်မှာစပြီးတော့ဒီပြဿနာဖြစ်လာတာပါ။တိုင်းအစိုးရဘတ်ဂျက်ကျပ်တန်း 2,800 ပျောက်ဆုံးနေတာကိုစစ်စစ်ရကနေကျပ်ငွေတန်း 9,000 ကျော်အထိပျောက်ဆုံးနေတယ်လို့ကနအူးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရပါတယ်။ဒီအတွက်ပြည်ထောင်စုအစ်စ်စုံစမ်းမှုအဖြစ်အထူးစုံစမ်းစစ်ဆေးရေးအဖွဲ့စသုံးလုံးကနေကင်တွယ်စစ်ဆေးနေပြီလို့ပြည်ထရေးဝန်ကြီးဌာနအနေနဲ့အတွင်းဝင်ဦးတင်မြင့်က VOA ကိုပြောပါတယ်။
အဲ့ဒါသူတို့စုံစမ်းစစ်ဆေးတယ်ပဲအဲ့ပတ်သက်ပြီးတော့လေခုနပြောတဲ့တက်ဆိုင်ရာအမပြောတယ်လို့ဝန်ကြီးချုပ်ကပြောလို့ဆိုပြီးတော့မှအဲ့ဒါကျွန်တော်တို့သမရယုံကနေပြီးတော့မှစုံစမ်းစစ်ဆေးခိုင်းတော့သူတို့အထူးစုံစမ်းစစ်ဆေးဥစ္စာစုံစမ်းစစ်ဆေးတဲ့ဖြစ်တယ်ခင်ဗျကျွန်တော်တို့ကြီးကတော့စုံစမ်းစစ်ဆေးပြီးရင်လည်းသမရယုံမတင်ပြလိုက်မှာပဲအဲ့ဒီပုံမှာတော့ဘာရေးယူပါညာယူရေးယူပါဆိုတော့ကျွန်တော်လည်းမကြားသေးဘူးအဲ့ဒါသူတို့စုံစမ်းစစ်ဆေးတဲ့ဖြစ်ပါတယ်ခင်ဗျ
ပြည်ထောင်စုရလက်ထက်2010ကနေ2015ခုနှစ်အတွင်းရင်းနှံလက်ရက်တွေလုပ်ငန်းရှင်တွေထံကနေဖြူသူဗန်တာငွေကျပ်တန်းထောင်တဲ့ချီကိုဒေသဖွံ့ဖြိုးရေးအတွက်သုံးစွဲခဲ့ခြင်းမရှိတဲ့အပေါ်မှာမကွေးတိုင်းပွင့်ပြူမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းကပြည်သူ့လွှတ်တော်မှာစတင်မေးမြန်းခဲ့ရကနေဒီကိစ္စစုံစမ်းစစ်ဆေးမှုတွေအထိဖြစ်လာခဲ့တာပါဒီအခြေအနေနဲ့ပတ်သက်ပြီးတော့ပွင့်ပြူမျိုးနယ်ပြည်သူ့လွှတ်တော်အမတ်ဦးထွန်းထွန်းကအခုလိုရှင်းပြပါဗျာ
ကျွန်တော်တို့ကပထမစပြီးတော့လွှတ်တော်ထဲမှာဒီမေးခွန်းမေးမြန်းရတာကတော့ကျွန်တော်တို့မကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်ဆိုပြီးတော့ရင်းနှံလက်ရက်တွင်းနယ်လေးပြီးတော့ဖွဲ့စည်းရေးရင်းနှံတွေတည်ရဲ့နေရာမှာခါကြီးမှုတွေကောက်ခံကြတယ်ပေါ့ဖွံ့ဖြိုးရေးအတွက်တုံးဆွဲမှုဆိုပြီးတရားဝင်ကောက်ခံကြတယ်ပေါ့အဲ့လိုကောက်ခံတဲ့ငွေတွေကဟိုမကွေးတိုင်းဒေသမှာဖွံ့ဖြိုးရေးမှာဘယ်လိုမှမလုပ်ခဲ့လို့မျိုးလေကျွန်တော်တို့အားအားကြီးကြားပြီးတော့တက်ဆိုင်ရာဒေသအနေနဲ့လွှတ်တော်ကိုယ်စားလှယ်ကြီးတက်ဆိုင်ရာဒေသမှာရှိတဲ့လက်ရက်တွင်းလုပ်ငန်းရှင်တွေကျွန်တော်မေးမြန်းကြည့်တာပါမင်းလည်းကြည့်အမှန်တကယ်သိရပါလေဟုတ်တယ်ဆိုတော့ကျွန်တော်ထပ်ပြီးတော့တက်လာတဲ့အစိုးရအဖြစ်ကလည်းကျွန်တော်တို့ကမေးကြည့်ပါတယ်မေးကြည့်တော့အစိုးရအဖြစ်ကဝန်ကြီးများဖွဲ့ပြီးဝန်ကြီးချုပ်ကလည်းဟုတ်တယ်ဒါလေးလဲကြားပြရတယ်မပြီးခဲ့ဘူးပေါ့အဲ့တော့ပြောကြောင်းမှလည်းမရှိဘူးဆိုတာနဲ့ကျွန်တော်တို့တော်တယ်မှာမင်းလည်းကြည့်ဖြစ်ပါလေကြာဟိုကတော့ခွန်တက်သမား59ကိုရပါလေခွန်တက်သမား59ကိုရပြီးတော့59ကိုအချော်ချော်ပေါ့နော်ဒီလျံကြရပါလေဒေသဖွံ့ဖြိုးရေးအတွက်မွေးတိုင်းဒေသဖွံ့ဖြိုးရေးအတွက်လေးတက်သမား18ဒီလျံကျော်တုံးစဲထားတဲ့လူလေးတို့တရားဝင်ထွက်ဆိုထားပါလေနောက်တစ်ခါရွှေဒုက္ခလေးစားချင်းဝင်းကြီးချင်းဝင်အပင်းမှာလေတစ်တက်မှာ9ခန်းကသူတို့ချီးထားတာလူလေးပြီးထားတာလူလေးပြီးရပါတယ်အဲ့မှာလည်းမကဘဲနဲ့သူတို့ရဲ့ USGB အပင်းမှာတစ်တက်တော့ခွန်ဒီလျံကျော်တုံးစဲထားတဲ့ဆိုတာလေဖြေးချထားပါလေကြာအဲ့ဒါကတော့ဒီလေးကြီးရမီဒီကမှာဆော်ဆစ်ကြီးအဖွဲ့မီဒီကမှာတိုင်းဒေသကြီးအစိုးရအဖွဲ့ကြီးစာနဲ့ပြီးထားတဲ့အကြောင်းအရာတစ်ခုပါဗျာ
အရေးကြက်ခရီးအစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်အဖြစ်ဆောင်ရွက်ခဲ့သူဦးဖုံးမော်ရွှေဟာသဘောထားတင်မှသူတူအဖြစ်နယ်မြေအတွင်းမှာကြော်ကြားခဲ့တာပါစစ်အစိုးရလက်ထက်မှာတော့မကွေးတိုင်းအေးချမ်းတာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့သူပါဦးသိန်းစိန်သမရအဖြစ်ဆောင်ရွက်ခဲ့တဲ့ရတအစိုးရတက်လာချိန်မှာမကွေးတိုင်းဝန်ကြီးချုပ်ဖြစ်ခဲ့ပြီးတော့ပြည်ပြည်ပြောင်းလဲမှုတွေကိုမလိုလားသူတူအဖြစ်နဲ့လည်းဒီမိုကရေစီအထက်ခံအင်အားစုတွေအကြားမှာသိမြင်ထားကြပါတယ်အနေဒီဦးဆောင်တဲ့အစိုးရတက်လာပြီးအစိုးရအပြောင်းလဲလုပ်ချိန်မှာတိုင်းဆိုရတဲ့ထံကိုငွေစည်ရင်းတွေကိုစနစ်တကျကိုယ်တိုင်လွှဲပြောင်းခဲ့ခြင်းမရှိဘူးလို့လည်းလွှတ်တော်အမတ်တူကပြောပါရရှင်